အာရှခီးစဉ်အတွင်းမြန်မာနိုင်ငံကိုဝင်ရောက်မဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson အနေနဲ့ရခိုင်ပြည်ထနာတစ်ခုတည်းမဟုတ်ဘဲမြန်မာနိုင်ငံတွင်းမှာအရေးတကြီးဖြေရှင်းဖို့လိုတဲ့ကိစ္စတွေကိုလည်းဦးစားပေးဆွေးနွေးဖို့မြန်မာအရေးဆောင်ရွက်နေသူတွေကတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးခီးစဉ်အတွင်းဘလို့ကိစ္စတွေကိုမိမောင်းထိုးပြစေချင်တာလဲဆိုတာကို VOA မြန်မာပိုင်းကအမင်ခါစူးစီးတင်ပြမှာပါရှင်
။အမေရိကန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်အရအမေရိကန်နိုင်ငံခြားရေးဝန်ကြီးအာရှခီးစဉ်အတွင်းမြန်မာနိုင်ငံကိုပါလာရောက်မှာဖြစ်ပါတယ်။နေပြည်တော်ကိုနိုဝင်ဘာ15ရက်နေ့မှာရောက်လာမယ့်ဝန်ကြီးတေလာဆင်ဟာမြန်မာအစိုးရအဖွဲ့ထိပ်တန်းခေါင်းဆောင်တွေအကြီးတန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်ကလူသားပေးဒုက္ခဆိုင်ရာအချက်တဲကိုကင်တွယ်ဖြေရှင်းရေးလှုပ်ဆောင်ချက်တွေမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအပေါ်အမေရိကန်ရဲ့ပံ့ပိုးကူညီမှုနဲ့ပတ်သက်ပြီးဆွေးနွေးသွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။သူရောက်လာမယ့်အဓိကအကြောင်းအရာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့လေလာတုံ့တက်သူတွေနဲ့တက်ကြွလှုပ်ရှားသူတွေဘက်ကအမြင်မျိုးမျိုးရှိနေကြတာဖြစ်ပါတယ်။ရခိုင်ရေးရာမြန်မာနိုင်ငံအတွက်အရေးကြီးတဲ့အရေးကိစ္စတစ်ခုဖြစ်ပေမဲ့တကယ်အရေးကြီးဆုံးလုပ်ငန်းတစ်ခုဟာတနိုင်ငံလုံးငြိမ်းချမ်းရေးဖြစ်တာကြောင့်ဒီပေါ်မှာအမေရိကန်နိုင်ငံအပြင်နိုင်ငံတကာကပိုအလေးထားဆောင်ရွက်တဲ့လို့ထောက်ပြလာသူကတော့မြန်မာနိုင်ငံရဲ့လေလာသုံးသက်သူဦးအောင်သူငိမ့်ပ
ါကျွန်တော်ဒီမှာအာဆီယံလို့ခေါ်တဲ့အရေးပေါ်တဲ့ကိစ္စရှိတယ် important လို့ခေါ်တဲ့အရေးကြီးတဲ့ကိစ္စတွေရှိရပါတော့ကျွန်တော်တို့အခုငြိမ်းချမ်းရေးကိစ္စလည်းအရေးကြီးပါတယ်နော်နောက်တစ်ခါကျတော့အာဆီယံသဘောမျိုးလည်းဖြစ်ပါတယ်ဟုတ်အရေးပေါ်တာလည်းဖြစ်တယ်ပေါ့နော်ဆိုတော့ဒါပေမဲ့အခုနိုင်ငံတကာဘက်ကကျတော့ဒီလိုမျိုးညာကိစ္စကသူတို့အမြင်မှာကအာဂျန်လည်းဖြစ်တယ် important လည်းဖြစ်တယ်ပေါ့အရေးလည်းကြီးတယ်အရေးလည်းပေါ်တယ်ဆိုတော့သဘောမျိုးသုံးသပ်ကြတယ်ကျွန်တော်ကငင်းငယ်ရေးကိစ္စကတော့သူအရေးကြီးတယ်လည်းဖြစ်ပါတယ်ကျွန်တော်တို့ရှေ့လျှောက်ပြီးတော့ဟိုပြည်လျာပြည်လျာရောင်းနေနောက်တစ်ခါ federal ပြည်ထောင်စုဘယ်လိုတည်ဆောက်မလဲဒီမိုကရေစီဘယ်လိုတည်ဆောက်မလဲစသဖြင့်ဒါလည်းအရေးကြီးတဲ့ကိစ္စလို့ဆိုတော့ဖြစ်ပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာတန်းဖတ်သမားတွေရဲ့တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်မှာအဲ့ဒီဒေသကနေအစ္စလမ်ဘာသာဝင်တိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့ကြတဲ့အတွက်ဒီပြဿနာဟာနိုင်ငံတကာဘက်ကအာရုံစိုက်စရာတစ်ခုဖြစ်လာခဲ့တာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံထဲမှာစစ်ဘေးရှောင်ဒုက္ခသည်တွေမှာစားဝတ်နေရေးခက်ခဲနေပြီးပညာသင်ကြားလို့မရတဲ့ကလေးငယ်တွေနဲ့အမျိုးသမီးတွေရဲ့ရေးတွေကိုနိုင်ငံတကာကရောမြန်မာအစိုးရဘက်ကပါဒီထက်ပိုပြီးအလေးထားသင့်ပြီလို့လူခွေလှုပ်ရှားသူတော်ပေါက်ကြဘက်ကထောက်ပြသွားပါတယ
်အခုကတော့မြန်မာနိုင်ငံရဲ့အခုကအရေးကြီးဆုံးအရေးကြီးတာအဲတိုင်းရင်းသားစီလုံးမျိုးရေးကိုဒီရင်ကြားရှိသူရဲ့အရာဟာဒါမှမဟုတ်ရုံရောက်လာတော့လေတလေဖြစ်တယ်အဲ့အဲ့အဲ့ကြောင့်မဆိုချင်တဲ့အဲ့ဒီအမိုက်ကိုနေရတယ်အစိုးရအဓိကမထားတဲ့ကတော့နိုင်ငံတကာလည်းဒီလိုဆိုအားလုံးပိုက်ပါလိမ့်မယ်ဒီတော့ဒီတော့တောင်းမှာပညာမရှိတဲ့ကလေးများဆိုပြီးတောင်းမနေတဲ့ကလေးများဆိုပြီးတော့တမ်းမရွှေ့ပြနေတဲ့ကလေးများဆိုပြီးတော့ဝင်နေရဲ့ဆက်ဆင်းနေရတယ်အများကြီးဒါပေမဲ့ဒီကိစ္စကိုကျွန်တော်ရဲ့အောင်းဆောင်ကြည့်လို့ကလေးကသိနေကြတဲ့ဆက်ကြတော့အစိုးရအဓိကမထားတဲ့ကတော့နိုင်ငံတကာနဲ့ဒီကိစ္စမှာအားလုံးပိုက်ပါလိမ့်မယ
်88မျိုးဆက်နဲ့ပွင့်လင်းလူအဖွဲ့အစည်းကမမီမီကတော့နိုင်ငံတိုင်းလူ့အခွင့်အရေးဆိုတာထက်နိုင်ငံတော်လုံခြုံရေးကိုပိုပြီးအလေးထားလှုပ်ဆောင်ကြတာကိုအမေရိကန်နိုင်ငံအစိုးရအနေနဲ့လက်သင့်ခံပေးဖို့လိုတယ်လို့ဆိုပါတယ်။လက်ရှိမြန်မာနိုင်ငံရေးမှာတရားဥပဒေစိုးမိုးရေးကိုပိုပြီးလှုပ်ဆောင်နိုင်ဖို့လိုအပ်နေသေးတာမို့ဒီရေးကိစ္စတွေကိုလည်းဦးစားပေးလှုပ်ဆောင်တင်ကြောင်းထောက်ပြသွားပါတယ်
။ဝေါ်နိုင်ငံမှာပေါ့နော်ဒါကနိုင်ငံတိုင်းမှာရှိကြတယ်။အလူ့ခွင့်ရေးနဲ့ပြင်လာလို့ရှိရင်နိုင်ငံရဲ့စိုးစားအာဏာတောင်းပြရမှာမဟုတ်နိုင်ငံတိုင်းရဲ့တောင်းဝင်မှာပေါ့။ဒါကိုလည်းနားလည်ပြီးရှင်လေ။နောက်ပြီးတော့တောင်းနိုင်ငံမှာရှိတရားဥပဒေဆိုင်ရာပေါ့နော်။ရက်စနဲ့ပတ်သက်ပြီးတော့တရားဥပဒေစိုးမိကျွန်တော်ဒါလည်းတိဆက်ပို့ပြီးတော့အသေးစိတ်ပေါ့နော်။အဲကွန်မြူနတီရှင်နဲ့နောက်ဆက်သွားတော့အဲဒီပြည်ရမှာလည်းပေါ့နော်။ကွန်မြူနတီရဲ့အဖွဲ့အစည်းတွေကိုစနစ်စားလဲပေါ့နော်။ဒီလိုစကားပြန်ပြီးလည်းမပြန်လိုက်ပြီးရပေါ့နော်။အဲကွန်မြူနတီရှင်နဲ့
ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေဟာလူမျိုးပြုတ်ရှင်းလင်းဖယ်ရှားတဲ့အခြေအနေရောက်နေပြီလို့အမေရိကန်နိုင်ငံခြားရေးဌာနကသတ်မှတ်ဖို့အမေရိကန်လွှတ်တော်အမတ်တွေကတွန်းအားပေးနေချိန်မှာပဲနိုင်ငံခြားရေးဝန်ကြီးတေလာဆင်ဟာမြန်မာနိုင်ငံကိုလာရောက်တာဖြစ်ပါတယ်။ဝန်ကြီးတေလာဆင်ဟာသမ္မတဒေါ်နယ်ထရန့်နဲ့အတူဂျပန်၊တောင်ကိုရီးယား၊တရုတ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်ခီးစဉ်တွေမှာအတူလိုက်ပါပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်။